September 18 ရက်ဘာနမသတင်းမှာမလေးရှားအနေနဲ့မြန်မာနိုင်ငံပြည်သူတွေနဲ့အတူသူစီညီညွတ်ကြောင်း89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာထုတ်ဖော်ပြောဆိုမယ်လို့မလေးရှားနိုင်ငံသားရုပ်ဝင်ကြီးစိုက်ဖာတင်အဗ်ဒူလာကသူ့ရဲ့ Facebook လူမှုကွန်ရက်မှာစနေနေ့ကပြောလိုက်ပါတယ်ကုလသမဂ္ဂအထွေထွေညီလာခံကို September 19ရက်နေ့ကနေ26ရက်နေ့အထိကျင်းပမှာဖြစ်ပါတယ်ညီလာခံအတွင်းစုနေဝဲအတော်များများမှာမြန်မာနိုင်ငံအရေးကိုမိမုံထိုးအလေးပေးဆွေးနွေးကြမှာဖြစ်ပြီးစက်တင်ဘာလ23ရက်နေ့မှာမလေးရှားဝန်ကြီးချုပ်ဆက်ဒီဂျာကော့ကမြန်မာနိုင်ငံအပေါ်မလေးရှားရဲ့သဘောထားအမြင်ကိုတင်ပြမှာဖြစ်ပါတယ်စက်တင်ဘာလ19ရက်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအတိုင်ပင်ခံအဖွဲ့ NUCC ရဲ့ကိုယ်စားလှယ် NUG ကခန့်အပ်တဲ့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံရဲ့အမြင့်ဆုံးကိုယ်စားလှယ်တို့ပါဝင်တဲ့ဆွေးနွေးပွဲတရကျင်းပမှာလည်းဖြစ်ပါတယ်။အဲ့ဒီမြန်မာဆိုင်ရာအထူးဆွေးနွေးပွဲတွေမှာစက်တင်ဘာလ20ရက်နေ့မှာကျင်းပမယ်။နိုင်ငံခြားရေးရာ EU ဥရောပသမဂ္ဂနဲ့ဆွေးနွေးပွဲစက်တင်ဘာလ21ရက်နေ့မှာအစ္စလာမ်ပြည်ပေါင်းဆောင်ရွက်ရေးအဖွဲ့ OIC နဲ့မြန်မာနိုင်ငံရိုဟင်ဂျာအဖွဲ့တို့ထိတွေ့ဆက်ဆံရေးစက်တင်ဘာလ22ရက်နေ့မှာအာဆီယံနိုင်ငံခြားရေးဝန်ကြီးများအလို့သဘောဆွေးနွေးပွဲတွေကျင်းပမှာဖြစ်ပါတယ်။မလေးရှားအနေနဲ့လူမျိုးနဲ့မျိုးနွယ်စုဘာသာရေးနဲ့ဘာသာစကားဆိုင်ရာကြေညာချက်နှစ်30ပြည့်အထိမ်းအမှတ်အစိုးရဆွေးနွေးပွဲမှာလူမျိုးရေးဘာသာရေးနဲ့ဘာသာစကားဆိုင်ရာအခွင့်အရေးတွေနဲ့ပတ်သက်ပြီးစက်တင်ဘာလ21ရက်နေ့မှာဆွေးနွေးကြမှာဖြစ်ပါတယ်။မလေးရှားအနေနဲ့တိုးတက်ပြောင်းလဲမှုတွေကိုမြန်မာကိုယ်စားလှယ်တွေစီကနေပြီးတော့တစ်ဆင့်နှာစွန့်နေမှာဖြစ်ပြီးသဘောထားအမြင်ချင်းဖလဲနောက်ထပ်ဆောင်ရွက်ရမယ့်အဆင့်တွေနဲ့မလေးရှားကကူညီနိုင်တာတွေကိုဆွေးနွေးကြမှာဖြစ်ကြောင်းလဲမလေးရှားနိုင်ငံခြားရေးဝန်ကြီးဆိုင်ဘာတင်အဗ်ဒူလာကပြောဆိုပါတယ်။ဒါအပြင်မလေးရှားအနေနဲ့မြန်မာပြည်တွင်းနဲ့နေဆက်ဒေသတွေမှာလုပ်ငန်းဆောင်ရွက်နေကြတဲ့ NGO အရပ်ဘက်အဖွဲ့အစည်းတွေကိုထောက်ပံ့ကူညီဖို့အာဆီယံအဖွဲ့ကိုအဆိုပြုသွားမှာဖြစ်ကြောင်းလည်းပြောပါတယ်။အခုအခါကာကွယ်ဆေးထိုးနှံရေးအစီအစဉ်တွေလူသားချင်းစာနာကူညီရေးလုပ်ငန်းတွေအောင်မြင်နေပြီးစစ်တနာဝန်ထမ်းကူညီရေးလုပ်သားတွေဟာအာဏာသိမ်းစစ်ကောင်စီနဲ့လည်းမပတ်သက်လို့ကြသလိုစစ်ကောင်စီနဲ့အတူပူးပေါင်းဆောင်ရွက်လုပ်ငန်းလူသူတွေလည်းနှဲပါနေကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။2022ခုနှစ်နိုဝင်ဘာလအတွင်းကျင်းပမယ့်ကုလသမဂ္ဂညီလာခံနဲ့အာဆီယံညီလာခံကြားမလေးရှားအနေနဲ့အချက်၅ချက်ပါအာဆီယံဘုံသဘောတူညီချက်၅ရပ်ဟာဆက်လက်ပြီးတော့အသုံးတည့်နေစေလားဒါမှမဟုတ်ပုံမှုကောင်းမှုနဲ့အချက်လက်တွေနဲ့အစားထုတ်ဖို့လိုအပ်နေပြီလားဆိုတာလဲမလေးရှားနိုင်ငံခြားရေးဝန်ကြီးဆိုင်ဖာတင်ကသတိပေးပြောဆိုခဲ့ပါတယ်။အာဆီယံအတွင်းရင်းမှုချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့အခြေခံအုံမြင့်ဆိုင်ရာလုပ်ငန်းတွေခိုင်မာအောင်ပြုပြင်ဆောင်ရွက်နေကြရမှာဖြစ်ပြီးဒါမှသာဥဆောင်သူတွေဟာလာမယ့်နိုဝင်ဘာလမှာလိုအပ်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်နိုင်မှာဖြစ်ပါတယ်။မလေးရှားအနေနဲ့ရိုဟင်ဂျာတွေရဲ့ဒုက္ခကိုမိမုံထိုးပြီးပြသမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နဲ့မလေးရှားစတဲ့နိုင်ငံတွေမှာလည်းကလေးသင်ငယ်ပညာရေးအစီအစဉ်မှာရိုဟင်ဂျာပြဿနာနဲ့ကလေးသင်ငယ်ပညာရေးအစီအစဉ်တွေအတွက်ရုံးမငွေလိုအပ်နေကြောင်းနောက်ထပ်ဆောင်ရွက်ရမယ့်အဆင့်တွေနဲ့မလေးရှားကကူညီနိုင်တာတွေကိုဆွေးနွေးကြမှာဖြစ်ကြောင်းလည်းမလေးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်ခင်ဗျာ။